ယူကရိန်းတပ်တွေကရှင်းပြောက်ဒေသမှာပြန်လည်ထိုးစစ်ဆင်ပြီးနယ်မြေတချို့သိမ်းပိုက်ခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့တပ်စစ်ထုတ်လုပ်ဖြန့်ဖြူးမှုစနစ်ကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကစွပ်စွဲလိုက်ပါတယ်။ဟာကစ်နဲ့ဒိုနက်စ်ဒေသမှာလုံးဝမဲမောင်သွားတယ်လို့ဇာပိုရီဇီယာ၊နီပရိုပက်တိုဖက်စ်၊ဆူမီဒေသတွေမှာတပိုင်းတစမဲမောင်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္ဂနွေနေ့နောက်ပိုင်းမှာလူမှုမီဒီယာမှာပြောပါတယ်။စစ်ရေးအဆောက်အုံတွေမဟုတ်ပါဘူး။ရုရှားရီမန်းချက်ကပြည်သူလူထုကိုအလင်းရောင်နဲ့အပူမရရှိဖို့တိုက်ခိုက်တာပါလို့သူကဆိုပါတယ်။ရုရှားတပ်တွေရဲ့ဒေသဆိုင်ရာဌာနချုပ်နဲ့ထောက်ပံ့ရေးအချက်အချာနေရာဖြစ်တဲ့အီဇီယာမြို့အပါဝင်နေရာတော်တော်များများကိုယူကရိန်းကမချာမီရက်တွေတုန်းကပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။စက်တင်ဘာလဆကနေ့ကဆိုလို့ရှိရင်စတူယန်ကီလိုမီတာ3000လောက်ကိုယူကရိန်းတပ်တွေကပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်အကြီးအကဲဗယ်လရီဇာလူစနီကပြောပါတယ်။ယူကရိန်းတပ်တွေဟာရုရှားနယ်စပ်နဲ့ကီလိုမီတာ50အကွာမှာရောက်နေပြီလို့လည်းသူကဆိုပါတယ်။အီဇီယံမြို့နဲ့ခါကစ်ဒေသရဲ့တခြားနေရာတွေကစုခွာတာဟာဒိုနက်စ်ဒေသနဲ့တောင်ပိုင်းကိုအားဖြည့်ဖို့ရည်ရွယ်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့စနေနေ့ကပြောပါတယ်။